ဂျပန်နဲ့ EU ဥရောပသမဂ္ဂအကြားမှာလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုပူးပေါင်းဆောင်ရွက်မှုအသစ်တွေကိုဒီနေ့တောက်ကြနေမှာကြေညာခဲ့ပါတယ်။ပူးတွဲစီရီလေ့ကျင့်မှုတွေလုပ်ရေးကာကွယ်ရေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေအပြန်အလှန်ဖလှယ်ရေးနဲ့အကသလုံခြုံရေးဆိုင်ရာအပါအဝင်ပူးပေါင်းဆောင်ရွက်ရေးတွေကို EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတက်ကီချီယူဝါယာတို့တိုကျိုမြို့တော်မှာလက်မှတ်ထိုးသဘောတူခဲ့ကြပါတယ်။အခုလိုလုံခြုံရေးကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုပူးပေါင်းဆောင်ရွက်မှုတိုးဖို့EU နဲ့အာရှပစိဖိတ်ဒေသနိုင်ငံတစ်ခုနဲ့ပထမဆုံးချိန်သဘောတူစာချုပ်တာဖြစ်တယ်လို့ EU အကြီးအကဲဘော်ရယ်ကပြောကြားခဲ့ပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားတိုးမြင့်မှုတောင်တရုတ်ပင်လယ်ပြင်မှာရေပြင်နယ်နိမိတ်ချဲ့ထွင်နေမှုနောက်ကိုရီးယားနဲ့ရုရှားစီးရီးယားတိုးမြင့်ဆောင်ရွက်နေမှုရှိနေချိန်မှာအခုလိုဂျပန်နဲ့ EU တို့ကြားမှာလုံခြုံရေးကာကွယ်ရေးဆိုင်ရာမဟာဗျူဟာမြောက်သဘောတူခဲ့ကြတာပါ။ဒေသတွင်းစိုးရိမ်စရာအခြေအနေတွေကြောင့်ဂျပန်နိုင်ငံမှာလည်းဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကြီးကျယ်ဆုံးကာကွယ်ရေးဆိုင်ရာအဆင့်မြင့်တင်မှုတွေလုပ်နေပါတယ်။ဂျပန်နိုင်ငံကနေ EU ကြီးကဲဂျိုးဆက်ဘော်ရဲဟာတောင်ကိုရီးယားကိုခီးဆက်သွားပြီးတော့မြောက်ကိုရီးယားနဲ့နျူကလ িয়ার ရန်အန္တရာယ်ကိုအဓိကဦးစားပေးဆွေးနွေးမယ်လို့ပြောထားပါတယ်ခင်ဗျာ။